မင်္ဂလာညချမ်းပါခင်ဗျာဒီဇင်ဘာလ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။အနည်းခတ်တဲ့ကြင်ကြင်ကြပါစေကျွန်တော်တပောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျာ။ရုရှားတပ်မြေတွေဝင်ရောက်တိုက်ခိုက်လာတဲ့ယူကရိန်း drone ကိုရုရှားကဖျက်ဆီးလိုက်တယ်လို့ပဲကုလသမဂ္ဂလုံခြုံရေးကောင်စီကနေရုရှားကိုထုတ်ပယ်ထားဖို့ယူကရိန်းကစ조사နေပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဘယ်မှလိုက်တဲ့တရုတ်ရဲ့ရည်တည်ချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုတယ်လို့ပဲလာမယ့်နှစ်တွေမှာရုရှားနဲ့နည်းနည်းဆိုင်ဆိုင်ပုံပြီးဆက်ဆံသွားမယ်လို့လည်းဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ဦးဝင်းမြင့်ပေါ်ဆွဲဆိုထားတဲ့အမှုတွေကနောက်ဆုံးကြန့်ရှိတဲ့အာဂရီလိုက်စားမှု၅မှုကိုလာမယ့်ဒီဇင်ဘာလ30ရက်နေ့မှာအပိတအမိတ်ချမှတ်ဖွယ်ရှိတဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာတော့စစ်ကောင်စီကရှင်းနှစ်အတွင်းကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲပေါ်ချင်းပြင်းနေတဲ့စကိုင်းတိုင်းအတွင်းကဒေသခံကာဝေးအဖွဲ့ရဲ့သဘောထားတွေကိုဥစွာနှက်စင်ကြရပါမယ်။အဲ့ဒီနောက်မှာတော့ကမ္ဘောဇာတိုင်းသတင်းဌာနရဲ့အက်ဒီတာချုပ်ဖန်စီခံရတာထမ်းမြန်မာနယ်စပ်ကုံတွယ်ရေးရပ်ဆိုင်းနေတာနဲ့နိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ဖြစ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်အကြောင်းသတင်းပေးပို့ချက်တွေကိုနှက်စင်ကြရပါမယ်။ဒုတိယပိုင်းနိုင်ငံဘက်မှာဆိုရင်တော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍအပြင်တဘောပအဝန်ကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်ပါနဲ့ကိုအောင်စူးစီးတင်ပြနေတဲ့ရေကြားမြေကြားရုပ်ပုံလွှာ2022ခုနှစ်နှစ်ချုပ်အစီအစဉ်တို့ကိုတင်ပြပေးသွားမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့ကျွန်တော်ဇော်မလိုင်တို့ကအရင်တင်ပြပေးကြပါမယ်ခင်ဗျာ
ရုရှားနဲ့မြေထဲဝင်ရောက်တိုက်ခိုက်လာတဲ့ယူကရိန်း drone ကိုဖျက်ဆီးပစ်လိုက်တယ်လို့ရုရှားကပြောလိုက်တဲ့အချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကနေရုရှားကိုထုတ်ပယ်ထားဖို့ယူကရိန်းကတနင်္လာနေ့မှာတောင်းဆိုဖို့စီစဉ်လိုက်ပါတယ်အနောက်နိုင်ငံတွေကရုရှားကိုအစိတ်စိတ်အမောမောဖြစ်အောင်ကြိုးစားနေတယ်လို့ရုရှားသမ္မတပူတင်ကဆွဆဲလိုက်ပြီးယူကရိန်းစစ်ဖြစ်ခဲ့တာဆယ်လအကြာမှာယူကရိန်းကခုလိုတောင်းဆိုဖို့စီစဉ်လိုက်တာပါယူကရိန်းနယ်စပ်ကနေမိုင်390ကျော်ရုရှားနိုင်ငံထဲမှာယူကရိန်းဒရုန်းကိုဖြတ်ချလိုက်တာဖြစ်တယ်လို့ရုရှားစစ်တပ်ကတနင်္လာနေ့မှာပြောပါတယ်ဒရုန်းအပိုင်းစတွေကြောင့်လူ3ဦးသေဆုံးခဲ့ကြောင်းကာကွယ်ဝန်ကြီးဌာနကကိုးကားပြီးရုရှားသတင်းတွေကဆိုကြပါတယ်ဒီလိုဒရုန်းနဲ့ရုရှားကိုတိုက်ခိုက်တာဟာဒီလအတွင်းရုရှားရဲ့Angels လေရင်ကွင်းကိုယူကရိန်းကဒုတိယကြိမ်တိုက်ခိုက်တာဖြစ်ပါတယ်။ယူကရိန်းဘက်ကဘာမှပြောဆိုတာတော့မရှိပါဘူး။တနင်္ဂနွေနေ့တုန်းကတော့ရုရှားကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေဖယ်ရှားဖို့တောင်းဆိုမှဖြစ်ကြောင်းယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလီဘာကပြောခဲ့ပါတယ်။တမိုင်းမှာရှိခဲ့တဲ့ရုရှားနိုင်ငံကိုအနောက်နိုင်ငံတွေကအစိတ်စိတ်အမောမောဖြစ်အောင်ကြိုးစားနေပြီးယူကရိန်းကိုတိုက်ခိုက်တာဟာရုရှားပြည်သူတွေစီးလုံးညီညွတ်ရေးအတွက်ဖြစ်ကြောင်းအဲ့ဒီတနင်္ဂနွေနေ့မှာပဲရုရှားသမ္မတပူတင်ကပြောလိုက်ပါတယ်။
ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဘယ်ဘက်မှမလိုက်တဲ့တရုတ်ရဲ့ရည်တည်ချက်ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကကာကွယ်ပြောကြားလိုက်ပြီးလာမယ့်နှစ်မှာရုရှားနဲ့ပိုပြီးနည်းနည်းရှိုင်းရှိုင်းဆက်ဆံမယ်လို့ပြောလိုက်ပါတယ်။ဘေကျင်းမှာကျင်းပနေတဲ့ညီလာခံတစ်ခုကိုမစ္စတာဝမ်ယီကဗီဒီယိုနဲ့မနေ့ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရုတ်မူဝါဒကိုလည်းသူကပြင်းပြင်းထန်ထန်ဝေဖန်ပယ်ချလိုက်ပါတယ်။ရုရှားနဲ့တရုတ်ရဲ့မဟာဗျူဟာဆိုင်ရာအပြန်အလှန်နည်းနည်းရှိုင်းရှိုင်းယုံကြည်မှုနဲ့နိုင်ငံအကျိုးရှိစေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်လို့မစ္စတာဝမ်ယီကပြောပါတယ်။တရုတ်နဲ့ရုရှားရေတပ်တို့ဟာပြီးခဲ့တဲ့အပတ်အတွင်းမှာပူးတွဲစည်းလေ့ကျင့်ခဲ့ကြပါသေးတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတရုတ်ပြည်ဟာဓမ္မထိတ်တန့်ကြားကြားနဲ့ဗဲမလိုက်ရေးမှုကိုကင်ဆယ်ထားပြီးဒီအခြေအနေအပေါ်ကနေကိုကျိုးမရှာခဲ့ဘူးလို့ပြောသွားပါတယ်။ဒါပေမဲ့တရုတ်ရဲ့အနာဂတ်စီးပွားရေးဟာအမေရိကန်နဲ့အနောက်ဈေးကွက်တွေရဲ့ဤပညာအပေါ်ချိတ်ဆက်နေတာပါ။တရုတ်နဲ့အမေရိကန်ရဲ့စီးပွားရေးအရာတွဲဆက်နေတာကိုခွာပစ်လို့မရသလိုရောင်းလိုအားကွင်းဆက်ကိုနှစ်နာအောင်လုပ်လို့လည်းမရဘူးဖြစ်ပါတယ်လို့မစ္စတာဝမ်ယီကပြောပါတယ်အမေရိကန်နဲ့ဆက်ဆံရေးပုံမှန်ပြန်ဖြည့်ရေးကိုတရုတ်ကအားထုတ်ပေမဲ့ကျဆင်းနေပါတယ်လို့လည်းသူကပြောပါတယ်ဒါဟာအမေရိကန်ကတရုတ်ကိုအဓိကပြိုင်ဘက်အဖြစ်မြင်နေတာကြောင့်ဖြစ်ပြီးတရုတ်ကိုပိတ်ဆို့ဖိနှိပ်ရန်စနေတာကြောင့်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ထိုင်ဝမ်လေကြောင်းရကာကွယ်ရေးစုံတဲ့ကိုလွန်ခဲ့တဲ့24နှစ်ကြီးကတရုတ်လေတပ်တိုက်လေရင်နဲ့ drone တွေအပါအဝင်50စင်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်အစိုးရကတနင်္လာနေ့ကပြောလိုက်ပါတယ်။ထိုင်ဝမ်ရေလက်ကြအလဲမြင့်ကြောင်းကိုလည်းလေရင်43စင်ကကျော်ဖြတ်ခဲ့ကြတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ဒီအလဲပိုင်းလိုင်းကတရားမဝင်သတ်မှတ်ထားကြတဲ့ဂျာကန်မြင့်ကြောင်းဖြစ်ပါတယ်။ ထိုင်ဝမ်နီးမှာ တရုတ်ရေတပ်သင်္ဘောအစင်း၇စင်းကိုလည်းတွေ့ရှိတယ်ကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ တရုတ်ကကန္ဓဝုသတိပေးချက်နဲ့အတူ electronic စည်းရင်းနဲ့ရေငုပ်သင်္ဘောတိုက်ခိုက်ရေးလေယာဉ်တွေကိုလည်းစေလွတ်ခဲ့ကြောင်းအသေးစိတ်အစင်းခန်းစားကဆိုပါတယ်။ ထိုင်ဝမ်ကအစိုးရမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကိုမနက်ပိုင်းအင်္ဂါနေ့မနက်မှာခေါ်လိုက်ပါတယ်။ စစ်မှုမထမ်းမနေရကာလကိုလည်းလေးလထက်တိုးမြင့်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ ဒါဟာတရုတ်ကထိုင်ဝမ်ကိုရုတ်တရက်ဝေရောက်ကျူးကျော်နောက်ဆက်ရာမှာခုချိန်ထိအကြီးမားဆုံးဝင်ရောက်မှုဖြစ်ပါတယ်။ ထိုင်ဝမ်ကျွန်းပုန်းကျင်ကပင်လယ်ပြင်နဲ့ဝေဟင်မှာတင်းငွေတွေကတိုက်ပွဲဝင်၄ချိန်ခဲ့တယ်လို့တရုတ်ကလည်းပြောပါတယ်။ တရုတ်ကထိုင်ဝမ်ကိုသူ့ရဲ့အချုပ်ချာအာဏာပိုင်နယ်မြေဖြစ်သတ်မှတ်ထားတာပါ။တန်တရားဖြစ်ပွဲမြောက်ကိုရီးယားဒရုန်းယာဉ်တွေဟာတင်းနစ်လာနေကတောင်ကိုရီးယားဝေဟင်ထဲကို ဝင်ရောက်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။တုံ့ပြန်တဲ့အနေနဲ့သတိပေးပြခတ်ခဲ့ပြီးအနည်းဆုံးဒရုန်းတစ်စင်းကိုပစ်ချဖို့ကြိုးစားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။ဒရုန်းတွေဟာအချိန်6နာရီခွဲကြာဝဲပြန်နေခဲ့တယ်လို့ပြောပါတယ်။ဂျုံကြီးပြည်နယ်စစ်ရေးအရခွဲခြားထားတဲ့မြင်းကြောင်းကိုပထမဆုံးဒရုန်းယာဉ်ကဒေသဆန်တော်ချိန်မနက်7နာရီ25မိနစ်မှာဖြတ်ကျော်
ကပြောပါတယ် drone တွေမှာလက်နဲ့တပ်ဆင်ထားမထားမပြောနိုင်ပေမဲ့ drone တွေကသေးပြီး2014ခုနှစ်နေဇက်တဝိုက်မှာတွေ့ခဲ့ရတဲ့မြောက်ကိုရီးယားရဲ့ drone တွေနဲ့တူတယ်လို့ဆိုပါတယ်တောင်ကိုရီးယားလေတပ်ကတိုက်လေယာဉ်တွေနဲ့တိုက်ပွဲဝင်ဟိုက်ရင်တွေကိုဆီလုခဲ့ပြီးဒီလိုတုံ့ပြန်တာမှာပါဝင်ခဲ့တဲ့ KA-1 အမျိုးအစားလေယာဉ်တစ်စင်းဟာဆိုးမျိုးအရှိတ်အဟောင်းပြက်ကျခဲ့ပါတယ်။ဘာကြောင့်ပြက်ကျလဲဆိုတာကိုတော့တာဝန်ရှိသူတွေကမပြောပါဘူးခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်ဇ်15653ညာပိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
တင်လာတဲ့ညဘက်တရင်တွေကို VOE ကဆက်လက်ကြီးညာနေပါတယ်။ဒါရင်တော့အတိုင်းမင်းကဒေါအောင်ဆန်းစုကြည်နဲ့တပရဦးဝင်းမြင့်ပေါ်ဆွတ်စုထားတဲ့အမှုတွေကနောက်ဆုံးကြက်ရှိတဲ့အာဂရီလိုက်စားမှု၅မှုကိုလာမယ့်ဒီဇင်ဘာလ30ရက်နေ့အပိသအမိတ်ချမှတ်ဖွယ်ရှိပါတယ်။အခုဒီဇင်ဘာလ26ရက်နေ့မှာတော့အဲ့ဒီအမှု၅မှုအတွက်နှစ်ဖက်ရှေ့နေတွေကတရားရုံးမှာအပိသလျှောက်လွဲချက်တွေတင်ခဲ့ကြပါတယ်။အခုလိုအပိသလျှောက်လွဲချက်တွေပေးပြီးတဲ့နောက်လာမယ့်ဒီဇင်ဘာလ30ရက်တရားရုံးချိန်မှာအပိဓာအမိန့်ချမယ်လို့တရားရုံးကသတ်မှတ်လိုက်ကြောင်းတရားရုံးနဲ့နှိစက်တဲ့အတိုင်းပိုင်းကဆိုပါတယ်ကိုဗစ်ကာလအသုံးပြုဖို့ရဟယင်ငားရန်တာဝယ်ယူတာနဲ့ပြည်ပြည်နာတွေမှာအာဂရီလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သဗ္ဗရဦးဝင်းမြင့်တို့ကိုစစ်ကောင်စီကအာဂရီအမှုငားမှုနဲ့တရားစွဲဆိုထားတာပါဒီကနေ့နေပြည်တော်အကျဉ်းဆောင်အထူးတရားရုံးကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်မှာကြမ်းမာရေးကောင်းမွန်ကြတယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါအသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုပ်ဝဲအုပ်တွေချိုးဖောက်မှုသဘာဝကံပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရီလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နှစ်ချမှတ်ထားပါတယ်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံတွင်မတရားဖမ်းဆီးခံရတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကတောင်းဆိုထားပါတယ
်။ကမာရွတ်သတင်းမီဒီယာကိုပူတွဲတီထောင်သူလည်းဖြစ်ကမာရွတ်မီဒီယာရဲ့ထုတ်လို့ရမှုလည်းဖြစ်သူကိုဟန်တာညင်းကို electronic ပုံမှန်33နဲ့ကမာရွတ်မြို့နယ်အင်းစိန်တောင်တွင်အထူးတရားရုံးကနေထောင်ဒဏ်5နှစ်ထပ်မံအမိန့်ချမှတ်လိုက်ပါတယ်။ဒီမတိုင်ခင်ကမလအတွင်းကတော့သူ့ကိုပုံမှန်905ကကြီးနဲ့ထောင်ဒဏ်2နှစ်ချမှတ်ထားတာပါ။ဒါကြောင့်ကိုဟန်တန်ချင်းဟာစုစုပေါင်းထောင်ဒဏ်9နှစ်ကြာခံရမှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်မလ9ရက်နေ့ကကမာရွတ်မီဒီယာရုံးကောင်ကိုစစ်တပ်ကဝေရောက်ဆင်းသင့်ပြီးကိုဟန်တန်ချင်းနဲ့အတူကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတာမောင်တို့ကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်နိုင်ငံသားကိုနေတာမောင်ကိုတော့အမှုရုပ်သိမ်းပြီးဇွန်လ15ရက်နေ့ကပြည်နယ်နံပေးခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကဖမ်းဆီးခဲ့တဲ့တရင်သမားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေကိုအခုရက်ပိုင်းအတွင်းရက်ဆက်ဆိုသလိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်နေတာပါ။နိုင်ငံရေးအကျဉ်းသားများကကိုကြီးစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်အရာ 2022 2021ခုနှစ်အာနာသိင်ကျင်ကနေအခုချိန်ထိဆိုရင်ဖမ်းဆီးခံရသူစုစုပေါင်း 16,000 ကျော်ရှိပြီး 13,000 ကျော်ဟာအချင်းထောင်တွေထဲမှာရှိနေသေးပဲလို့ဖော်ပြပါတယ်။အာနာသိင်ပြီးနောက်ပိုင်းသတင်းသမား150ကျော်ဖမ်းဆီးခံခဲ့ရပြီးအခုချိန်ထိသတင်းသမား50ဝန်းကျင်ဖမ်းဆီးထင်းသိမ်းခံရသေးပဲလို့သတင်းသမားအခွင့်အရေးကာကွယ်ရေးအဖွဲ့တွေကပြောပါတယ်။မြန်မာစစ်ကောင်စီကတော့သတင်းသမားတွေကိုသတင်းလုံငန်းကြောင့်ဖမ်းဆီးတာမျိုးမရှိပဲဥပဒေချိုးဖောက်တာကြောင့်ဖမ်းဆီးတာလို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံနေရအနှံ့ပြမှာပြီးခဲ့တဲ့သတင်းဘက်ကဆလို့စီးနှင်းတွေထူထူထပ်ထပ်ကြာဆင်းနေတာကြောင့်အနည်းဆုံး18ယောက်သေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ရာနဲ့ချီတဲ့အိမ်တွေလည်းလက်စစ်တအားပြတ်တောက်နေကြပါတယ်။စနေနေ့ကမြောက်ပိုင်းကမ်းရိုးတန်းဒေသတွေအဝေးပြေးလက်မကြီးတွေပေါ်ကားအစီးရေရာနဲ့ချီပိတ်မိနေသလိုပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းတွေတောင်းနေခဲ့ရပြီးအနည်းဆုံးလူ12ဦးသေဆုံးခဲ့တာပါ။ခရစ်မတ်ပတ်ရက်သတင်းပတ်နေတွေထူထူထပ်ထပ်ကြာနေတာကြောင့်အ ਨੇ ဆုံးသေဆုံးသွားသူ18ယောက်ရှိပြီးတနင်္လာမနေ့ထိခိုက်ဒဏ်ရာရတဲ့သူ90ကျော်ရှိတယ်လို့မိသက်နဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနကတနင်္လာနေ့မှာပြောပါတယ်။ဂျပန်နိုင်ငံအရှေ့မြောက်ပိုင်းနေရာတော်တော်များများမှာဆောက်ရသည့်အတွက်ပြင်းပြစီးနှင်းကြဆင်းမှုရဲ့သုံးစပုံမှုများပြီးကြာနေတယ်လို့လည်းဆိုပါတယ်။မြောက်ဘက်ဆုံးပြပကျောင်းမှာရှိတဲ့တက်စစ်တာအားပို့လွတ်တဲ့တာဝါတိုင်ကိုနေတွေပိတ်မိနေတာကြောင့်ခရစ်မတ်နေ့မနေ့ပိုင်းအင်ဂျင်2000လောက်ဟာပြက်စစ်တာအပြတ်တောက်ခဲ့ရပါတယ်။ဂျပန်မြောက်ပိုင်းမှာတနင်္ဂနွေနေ့ထိယထားနဲ့လေရင်ခီးစဉ်ဒါဇင်ပေါင်းများစွာကိုစိုက်ငံ့ထားခဲ့ပေမဲ့တနင်္လာနေ့မှာတော့အများစုကိုပြန်ပြီးပြေးဆွဲနေပါပြီလို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာခရစ်မတ်နေ့ရည်ကြီးမှုကြောင့်10ဦးတက်မနေ့တည်ဆုံးပြီးလူပေါင်း46,000နီးပါးကိုဘေးလွတ်ရာပြောင်းရွှေ့ခဲ့ရတယ်လို့အရက်ဖက်တာဝန်ရှိသူတွေကပြောပါတယ်။မင်နာနာဝတောင်ပိုင်းဒေသမှာမိုးတဲထန်စွာရွာသွန်းတာကြောင့်လူ9ဦးတည်ဆုံးပြီး9ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိုဇာမစ်မြို့နဲ့ကလာရင်မြို့တွေကနေမိသားစုနဒါစင်ကျော်ကိုကယ်ဆယ်ပေးခဲ့ကြောင်းလဲကန့်ချီဆောင်တပ်ဖွဲ့ကပြောပါတယ်။တောင်ပိုင်းဟီမဲနက်စ်နဲ့တူဒေလာမျိုးတွေမှာ၄ဦးတည်ဆုံးခဲ့ပါတယ်ခရစ်မတ်အားလိုက်ရဲ့မိသားစုတွေနေရာပြန်နေတဲ့အချိန်ဖိလစ်ပိုင်11နဲ့တောင်ပိုင်းမှာရာသီဥတုဆိုးဝါးမှုနဲ့ကြုံနေရတာဖြစ်ပါတယ်ခင်ဗျာဖြစ်အမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါခင်ဗျာသတင်းတွေကိုတော့ကျွန်တော်နဲ့ဥတ္တမောင်တန်းတို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စစ်ကောင်စီက၈နှစ်အတွင်းကျင်းပဖို့ပြင်ဆင်နေတဲ့ရွက်ောက်ပွဲပေါ်ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းကဒေသခံကာကွယ်တပ်ဖွဲ့တွေရဲ့အမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာကိုကြည့်ကြရအောင်ပါစီရေးပတိပခါတွေပြင်ထန်နေတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းစစ်ကောင်စီကရွက်ောက်ပွဲအတွက်ပြင်ဆင်စည်းရင်းပြုစုတာတွေရှိနေချိန်မှာအဲ့ဒီဒေသတွေမှာရွက်ောက်ပွဲလှုပ်လာရင်လက်မခံဘူးလို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောလာပါတယ်ဒါနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းပေးပို့ချက်ကိုတော့ကိုညင်းညာကတင်ပြပေးမှာပါခင်ဗျာ
စစ်ကောင်စီကသူတို့ကျင်းပမဲ့ရွက်ောက်ပွဲအတွက်ပြင်ဆင်စည်းရင်းကောက်ခံမှုတွေနေရာတော်တော်များများမှာလှုပ်လာချိန်မှာပဲချင်းပြည်နယ်မင်းတပ်မြို့မှာလည်းလူရည်သကောင်စင်ကောက်ယူမှုတွေရှိနေပါတယ်။မူလအားဖြင့်အခုလာမယ့်2023ခုနှစ်ဩဂုတ်လအတွင်းရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်ဆောင်တွေကခန့်မှန်းပြောဆိုထားပါတယ်။2020ရွေးကောက်ပွဲမှာမဲစည်းမှားယွင်းမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကအာဏာသိမ်းယူခဲ့တာဖြစ်တယ်လို့အရသာအစိုးရတာဝန်ရှိသူတွေကလည်းအထူးသဖြင့်အာဏာရ NLD ခေါင်းဆောင်တွေကိုဖမ်းဆီးထောင်ချထားပါတယ်။ CDF ချင်းကာကွယ်ရေးတပ်ဖွဲ့မင်းတပ်ဒေသခံကာကွယ်တပ်ဖွဲ့ဝင်တဦးကတော့စစ်ကောင်စီအနေနဲ့သူတို့ဒေသတွင်းရေကောက်ပွဲတွေလှုပ်လာရင်လက်ခံနိုင်မှာမဟုတ်ဘူးလို့ပြောပါတယ
်။တိတ်ချောက်ထားတဲ့ area ထဲမှာတော့သူတို့ထုတ်ရှားနိုင်တာတွေမရှိပါဘူး။မြို့ area ထဲမှာပေါ့နော်။မင်းတပ်မြို့စီပင်သာရေး area တွင်းထဲမှာတော့ရေကောက်ပွဲနဲ့ပတ်သက်လို့သူတို့လှုပ်ချင်တာလေးတွေရှိပုံရတယ်။အဲတကောင်စီရင်ပြန်ပြီးတော့ကောက်ခံတာဒီလူရေးစစ်စီးတာဒီပါညာပေါ့လीနော်ကာရီယိုလုံးနေတယ်လို့တော့ကျွန်တော်တို့သိရတယ်ရေကောက်ပွဲကိုကျင်းပဖို့တော့ဒါသူစကားစဘက်ကတော့အစွမ်းကုန်ကြိုးစားမှာပဲပေါ့နော်ကျွန်တော်တို့ဘက်ကတော့ဒါရေကောက်ပွဲတော့လက်ခံမှာမဟုတ်ဘူးဆိုတော့ကျွန်တော်တကယ်လို့မဖြစ်ပြောင်းလို့လာလို့ရှင်လဲအဲ့ဒီရေကောက်ပွဲနေရာကျွန်တော်တို့အထမမြောက်နိုင်မယ်နေရဖြစ်မှာပေါ့
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ပစ်ခတ်တာတွေပြုလုပ်ရတဲ့အထိပြင်းထန်ခဲ့တဲ့ပလဲမြို့နယ်ထဲမှာဆိုရင်လဲရွေးကောက်ပွဲတွေလှုပ်လာမယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူကိုဇော်ထက်ကပြောပါတယ်။ဒါပေမဲ့လဲသူတို့ဒေသတွင်းမှာတော့ရွေးကောက်ပွဲအတွက် ပြင်ဆင်ဆောင်ရွက်တာမျိုးမတွေ့ရသေးဘူးလို့ပြောပါတယ
်အဲလက်ရှိအချိန်ထိတော့ပေါ့နော်လက်ရှိအချိန်ထိတော့ကျွန်တော်တို့ပလဲနယ်တော့မှာတော့ရွေးကောက်ပွဲနဲ့တက်တက်ပြီးဒီစစ်ကောင်စီကဟိုပြင်ဆင်နေတဲ့နေထားတော့လှုပ်ရှားမှုတော့ကျွန်တော်တို့မတွေ့သေးဘူးလက်ရှိအချိန်ထိပြောတာပေါ့နော်ရွေးကောက်ပွဲလုပ်ဖို့ကြိုးစားလာမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကတုံ့ပြန်မှုတွေကပြီးမလာပါလိမ့်မယ်ကျွန်တော်တို့ပလဲနယ်နေထားကတော့လက်ရှိအချိန်ထိတော့စစ်ကောင်စီကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အဲလှုပ်ရှားတဲ့ပြဌာန်းတော့မရှိသေးဘူးကျွန်တော်တို့လည်းစောင့်ကြည့်နေကြပေါ့နော်အဲပလဲနယ်တော့မှရွေးကောက်ပွဲလုပ်ဖို့အဲသူတို့စီမံချက်ရေးဆွဲတယ်လှုပ်ရှားလာတယ်ဆိုတော့ဒါကျွန်တော်တို့ဒီတော်လိုင်းရင်အားစုသက်ကအနေနဲ့ပြင်ထန်တဲ့အနေအထားတွေနဲ့တုံ့ပြန်ပါလိမ့်မယ
်။နေမြေရှင်းလင်းခံခဲ့ရပြီးနေထောင်တဲ့ချီမီးရှို့ခံခဲ့ရတဲ့ခင်ဦးမျိုးနယ်တဲကဒေသခံရွာသားတဦးကတော့လာမဲ့ရွေးကောက်ပွဲဆိုတာကိုစဉ်းစားချက်မရှိသေးဘူးလို့ပြောပါတယ
်အခုလောလောဆယ်ဆယ်မှာတော့လေးနော်အိုးပြောက်အိမ်ပြောက်ပြောက်နေတဲ့အချိန်ဆိုတော့အင်းရရရလို့လက်မကပ်ရသေးဘူးတော့တဲ့တောင်နဲ့ခူကပ်နေရတော့ဆိုတော့အဲ့ဒီလိုဟာတွေကတော့စဉ်းစားလို့လည်းမရသေးဘူးလေဟိုဘလို့ရက်ကပ်ပြီးလာမဲ့ပါညာဆိုတာလည်းမသိနိုင်ဘူးပေါ့နော်ရွေးကောက်ပွဲဆိုတဲ့ဟာကြီးကတော့ရှင်ထဲမှာလည်းမရှိသေးလို့ခေါင်းထဲမှာလည်းထည့်တော့မဆိုင်မစဉ်းစားလည်းမစဉ်းစားကြပါဘူးစဉ်းစားလို့လည်းမရပါဘူးဒီရွာတရွာလုံးကတော့ဘယ်သူမှလည်းစိတ်ဝင်စားမှုမရှိသေးလို့လှုပ်ပေးမဲ့လူလည်းမရှိတော့ပါဘူးတော့
နိုင်ငံရေးလေးလာသူတွေကတော့စစ်ကောင်စီအဖို့နိုင်ငံတကာမှာတရားဝင်မှုရပြီးနိုင်ငံရေးအကျပ်တဲထွက်ပေါက်ရအောင်ရွေးကောက်ပွဲလုပ်တာလို့မြင်ကြပါတယ်။ဒါပေမဲ့လည်းအဓိကအားဖြင့်ဒေါ်ဆန်းစုကြည်နဲ့ NLD ပါတီထောက်ခံပါဝင်မှုမရဘဲနဲ့တော့ရွေးကောက်ပွဲကိုနိုင်ငံတကာကလက်ခံမှာမဟုတ်ဘူးလို့လည်းယူဆကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရယာယီသမရကတော့ဒီရွေးကောက်ပွဲဟာနိုင်ငံရေးလှည့်ကွက်တစ်ခုဖြစ်ပြီးပြည်သူတရက်လုံးကဆန့်ကျင်ဖို့လိုတယ်လို့လည်းပြောကြားထားပါတယ်ခင်ဗျာ
စကိုင်းတိုင်းနဲ့ချင်းပြည်နယ်အတွင်းမှာစစ်ကောင်စီကရွေးကောက်ပွဲကျင်းပမဲ့ပေါ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ဒေသခံပြည်သူတွေအမြင်သဘောထားတွေကိုကိုငင်းညာကတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ကမ္ဘောဇာတိုင်းသတင်းဌာနရဲ့အက်ဒီတာချုပ်ဖန်စီခံရတဲ့သတင်းကိုပြောပြပါမယ်ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်ကမ္ဘောဇာတိုင်းသတင်းဌာနရဲ့အက်ဒီတာချုပ်ဦးကျော်စေရကိုစစ်ကောင်စီလုံခြုံရေးအာဏာပိုင်တွေကမနေ့ဒီဇင်ဘာလ25ရက်နေ့မနေ့ပိုင်းကဖမ်းဆီးခဲ့ပါတယ်။ဘလို့ဖမ်းဆီးသွားတယ်လဲဆိုတာကိုတော့အခုချိန်ထိမိသားစုဝင်တွေကမသိရသေးပါဘူး။ရန်ကုန်ကမေးမြန်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြပေးမှာပါခင
်ဗျ။စစ်တပ်နဲ့ရဲပူးပေါင်းဖွဲ့တွေကဦးကျော်ဇေယျကိုဘကိုးတိုင်းကျိုးပင်ကောင်းမှာရှိတဲ့သူ့ရဲ့မိဘတွေအိမ်မှာမနေ့မနေ့ပိုင်း3နိုင်ကျော်ကဖမ်းဆီးသွားခဲ့တာဖြစ်တယ်လို့သူနဲ့နှီးဆက်သူကအတည်ပြုပြောပြပါတယ်
။သူ့ကိုလေဒီမနေ့ကမနေ့3နိုင်လောက်ကသူရှောင်နေတဲ့နေရာမှာဖမ်းသွားပါရှင့်။သူပြန်ကောင်းမျိုးနဲ့လည်းရွာတရားမှာပါဗျ။သူ့ကိုမနေ့မနေ့မနေ့တုံးနိုင်ရလာခေါ်သွားပြီးတော့စခန်းသူ့ပြန်ကောင်းမျိုးကစခန်းမှာစစ်တာမိနေနေမှလောက်တော့အုတ်ခုမျိုးကဆရာဖားမျိုးတွေပေးတယ်လို့ပြရတယ်ရှင်။အခုကအုတ်ခုကိုဆရာဖားပဲဆရာဖားတက်ခင်းမှာလည်းစစ်တော်ရေးလုံးနေတယ်လို့ပြရတယ်ရှင်။သူ့အာနာတိန်ကြီးကလည်းဒီတင်မီဒီယာပမာပေါ့အလိုရှိရဆိုပြီးတော့သူ့အလိုရှိရဆိုပြီးတော့အဲတကယ်ကသူ့အလိုရှိနေတာပါရှင်ခေါ့။သူတော့ဆွေးနေပါလေကျွန်တော်ကစစ်တော်ရေးပါလိမ့်ပါလေကျွန်တော်လည်းလုံနေလုံကျင်းမှာမျိုးကျွန်တော်အဲ့လိုမျိုးဆွေးနေပါပါရှင့
်သူကိုဂျိုးပင်ကောက်ရက်စကန်ကနေအုတ်ဖို့မြို့နယ်စစ်ဖက်ရေးရလုံချုံရေးစရရဖကလက်လွဲယူစစ်ဆီးနေရဆိုပေမဲ့လည်းဒါကိုတီးခြားအတီမပြုတ်နိုင်တယ်လို့မိသားစုဝင်တွေကလည်းသူ့ကိုအခုချိန်ထိဆက်သွယ်လို့မရသေးပါဘူးဥကျော်စရာဟာအာနာသိမ့်ပြီးနောက်စစ်ကောင်စီတပ်ကလိုက်လံဖမ်းဆီးနေရကြောင့်2021ခုနှစ်မတ်လကတည်းကတောင်ကြီးမြို့ကနေတင်းရှောင်နေရသူဖြစ်ပါတယ်။ကမ္ဘောဇာတိုင်းသတင်းဌာနကတာဝန်ခံအဒီတာအမျိုးသမီးပါဝင်၄ဦးကိုတော့2021ခုနှစ်မတ်လကတည်းကစစ်ကောင်စီကဖမ်းဆီးပြီးပုံမှန်9ကကြီနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပါတယ်။အဲ့ဒီ၄ဦးကတော့အမှုအတွက်အယူခံနိုင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လပိုင်းကမှပြန်လွတ်လာကြပြီးဖြစ်ပါတယ်။အဲ့ဒီဖမ်းခံရတဲ့၄ဦးတဲကတာဝန်ခံအဒီတာအမျိုးသမီးဟာအခုဖမ်းခံရတဲ့ကမ္ဘောဇာတိုင်းသတင်းဌာနရဲ့အက်ဒီတာချုပ်ဦးကျော်စရာရဲ့အမျိုးသမီးဖြစ်ပါတယ်။တချိန်တည်းမှာပဲကမာရွတ်သတင်းမီဒီယာကိုပူးတွဲတီထောင်သူကိုဟန်တာငင်းကို electronic ပုံမှန်33ထောင်ဒဏ်9နှစ်ထပ်မံအမိန့်ချပါတယ်။သူ့ကိုတော့ပုံမှန်95ကာကြီနဲ့ထောင်ဒဏ်2နှစ်မူလကချမှတ်ထားတာပါ။မြန်မာမှာစစ်အာဏာသိမ်းမှု2နှစ်ထဲဝင်လာချိန်မှာစစ်တပ်ကသတင်းသမားတွေပေါ်ဖိနှိပ်မှုတွေဟာပုံမြင့်တက်လာနေပြီးနှစ်ရှည်ထောင်ချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုတာနှစ်ရှည်ထောင်ဒဏ်တွေချမှတ်တာတွေလုပ်လျက်ရှိပါတယ်။လက်ရှိမှာမြန်မာအကျဉ်းထောင်တွေထဲအကျဉ်းချဖမ်းဆီးခံရတဲ့သတင်းသမား40ထက်မနည်းရှိနေတယ်လို့ပြည်တွင်းသတင်းထောက်တွေစုစည်းထားတဲ့စာရင်းတွေကဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းထောက်တွေကိုသတင်းလုပ်ငန်းတွေကြောင့်ဖမ်းဆီးတာမျိုးမရှိဘဲဥပဒေချိုးပေါက်တာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ပဲတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
။ကမ္ဘောဇာတိုင်းသတင်းဌာနအက်ဒီတာချုပ်ဦးကျော်စရာဖမ်းဆီးခံရတဲ့အကြောင်းကိုစံကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေကိုကြည့်ကြရအောင်ပါ။ ထမ်းမြမာနေဇာခင်းပြင်းတဲ့အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်လက်နက်ကိုင်အဖွဲ့နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကွန်ကရစ်လမ်းကတံတားတစ်ခုမိုင်းထိပ်ပြီးကျိုးနေတာကြောင့်ပါထမ်းမြမာနှစ်နိုင်ငံကုန်စည်စစ်ဆင်မှုတွေရပ်နားထားရသလောက်ဖြစ်နေပါတယ်ဒီအတွက်ထမ်းဘက်ကတနေ့ကိုဗတ်တန်းရာချီဆုံးရှုံးမှုတွေဖြစ်နေပါတယ်ဒီအကြောင်း VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မဲဆောက်မြောက်ဒီချစ်ချေတံတားနှစ်ကနေတရားဝင်ကုန်စည်လမ်းကြောင်းကထိုင်းကောမြန်မာကပါကုန်ပစ္စည်းတွေတင်ပို့နေတာပါအခုအခါမှာတော့ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်တိုင်းရင်းသားတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်ကောကွန်ကရစ်လမ်းကတံတားတစ်စင်းမိုင်းထိပ်ပြီးကျိုးကျနေတာကြောင့်ပါထိုင်းမြန်မာနှစ်နိုင်ငံကုန်စည်စီးဆင်းမှုတွေကြန့်ကြာနေပြီးရန်နာထားရတဲ့လောက်ဖြစ်နေတဲ့အတွက်ထိုင်းဘက်ကနစ်နာမှုတွေဖြစ်နေတယ်ဆိုပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြကြပါတယ်ထိုင်းနိုင်ငံကနေမြန်မာနိုင်ငံဘက်ကိုပို့ဆောင်မဲ့ကုန်စည်ကားတန်းတွေဟာနေဆက်မှာပြိမ့်မိနေတယ်လို့အလားတူပဲမြန်မာဘက်ကနေပို့ဆောင်မဲ့ကုန်စည်တွေလည်းပြိမ့်မိနေတဲ့အကြောင်းနိုင်ငံတကာကုန်ပစ္စည်းပို့ဆောင်နေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ DHL ကတာဝန်ရှိသူတဦးကပြောပြပါတယ
်ကျွန်တော်တို့ဘုံတွေတော်တော်များများဟိုပတ်သက်ဘုံတော့ပတ်သက်ဘုံတွေမလာဘူးမလာတော့3ရက်4ရက်လောက်ကြီးပြီမှာဟုတ်ပါအဲလမ်းကြောင်းချင်းနေကြောင့်တို့တော့တရားကျိုးတော့အဲ့တရားကိုဘယ်လိုမှဖြတ်ရဲဘူးဖြတ်ရဲတဲ့တခြားဘက်ကနေ꿰လာတော့လေအဲ့တခြား꿰တဲ့လမ်းကြောင်းကိုလည်းတရားတွေကမဖြတ်ရဲကြဘူးဒီမှာကကပစ္စည်းတွေလည်းမလာဘူးဆန်ဘက်ကပစ္စည်းတွေလည်းမသွားဘူးတနောက်ကြီးလည်းမဝင်ပြီးတော့မြောက်ကြီးကသူ့ကားတွေအောက်မသိမ်းကြဘူးဖောက်နေတော့ဘုံမှာပြီးလို့ရှိရင်တို့ဒိတ်ဒီမှာလည်းပစ္စည်းတွေကိုပို့လို့ရှိရင်ဟိုအထုတ်တွေပစ္စည်းတွေကိုဆွင့်ကြရတယ်ဘောဖိုးတဲ့ပစ္စည်းတွေကချုပ်ကားတွေကပြန်လဲပြန်သွားဟိုပစ္စည်းတွေကမရောက်လာတော
့မြန်မာဘက်ကိုပုံမှန်ပို့ဆောင်နေတဲ့အိမ်ဆောက်ပစ္စည်းတွေတန်တယ်ပစ္စည်းတွေနဲ့စားတောက်ကုန်တွေတွာလာလို့မရတဲ့အတွက်နေ့စဉ်ကုန်စည်စီးဆင်းမှုတွေကလည်းရန်နာထားရပြီးထိုင်းဘက်ကတော့ဘက်တန်းရာနဲ့ချီပြီးနစ်နာမှုတွေရှိနေတယ်လို့လည်းထိုင်းဝါရင်သတင်းတော်တူကပြောပြပါတယ်
ဘုရားကတကယ်တော့မနိုင်ဘူးမတော်ရမတော်နိုင်တော့ဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
အခုအချင်းဥပမာတမိစီအခုအချင်းကနေခုလတောင်း၈၀မီလီယံနော်မီလီယံ၅မီလီယံဒီပန်းတမိစီလေးစမ်းတရားဖြစ်ဆိုင်တော့1 day 1 day
အခုလာမဲ့2023နှစ်ဆက်မှာတိုင်းမြန်မာချစ်ကြည်တကာပြန်ဖွဲ့မယ်ဆိုပြီးအစောပိုင်းကသတင်းတွေထွက်နေပြီးမြန်မာဘက်ကကရင်လက်နက်ကင်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်နေတဲ့အတွက်ဖွင့်ဖို့ရက်ကလည်းဆိုင်းငံ့ထားတာတွေဖြစ်လာနိုင်တယ်လို့လည်းထိုင်းကုန်တဲ့အတိုင်းဝိုင်းကဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကနေဆက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြောက်ရီခရိုင်ဟာနယ်မြေမတည်ငြိမ်မှုတွေကြောင့်ကြေးရွာတွေကပြည်သူတွေဟာစစ်ဘေးရှောင်နေရတာတစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်အခုလက်တလောဒီဇင်ဘာလ16ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေနောက်ဆုံးအခြေအနေတွေကိုမအေးအေးမှာကတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါမယ်ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ website စာမျက်နှာအပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်လွင့်နေတဲ့အခြေအနေတပြေးညီတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာမကြခင်မှာသတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့နိုင်ငံတကာသတင်းဆောင်မတဲ့ပုဂ္ဂိုလ်တင်ပြပေးတော့ပါအောင်မယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဖီအမေရိကန်တန်ငါနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာပါအခုတော့နိုင်ငံတကာသတင်းလွတ်လပ်ခွင့်အခြေအနေကိုကြည့်ကြရအောင်ပါကိုဗစ်ကာလတင်းကျပ်မှုတွေဖြေလျှော့ပြီးတဲ့နောက်ပိုင်း2022ခုနှစ်အတွင်းသတင်းတောက်တွေနေရာအနှံ့လှုပ်ရှားဆောင်ရွက်မှုတွေပြန်မြင့်တက်လာခဲ့ပါတယ်ဒါပေမဲ့ထက်မှာပဲကဘာပေါ်မှာပြင်းထန်တဲ့ပြည်ပခါတွေဟာလည်းအရှိန်မြင့်တက်လာခဲ့ပြီးသတင်းတော့တွေဖန်ဆီးခံရမှုအသက်ခံရမှုတွေလည်းတိုးလာခဲ့ပါတယ်။ VOA သတင်းတော့လော်ရယ်ဘိုမန်သတင်းပေးပို့ထားတာကိုကိုဇော်မှုကျော်ကပြောပြပေးမှာပါခင်ဗျာ
။ယူကရိန်းစစ်ပွဲနဲ့မက္ကဆီကိုကအကြမ်းဖက်တိုက်ခိုက်မှုတွေအပါအဝင်သတင်းသမားတွေအပေါ်ဖိနှိပ်တဲ့ဥပဒေတွေနဲ့မတရားနှိမ်နှင်းမှုတွေကြောင့် 2022ခုနှစ်ဟာသတင်းသမားတွေအတွက်ခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။အီရန်ကဆန္ဒပြပွဲတွေနဲ့အစ္စရေးပါလက်စတိုင်းအနောက်ဘက်ကမ်းခြေဒေသကပဋိပက္ခတွေကိုသတင်းယူဖော်ပြကြတဲ့သတင်းတောက်တွေအချမ်းဖက်တိုက်ခိုက်ခံရတာအသက်ခံရတာဖမ်းဆီးထောင်ချခံရတာတွေဟာအရင်ကထက်ပိုများလာပါတယ်။2022ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်တွေဟာလည်းကျဆင်းလာခဲ့တယ်လို့နေစီမချာသတင်းတောက်များအဖွဲ့ RSF ကClayton Weimart ကပြောဆိုပါတယ
် Unfortunately we observed the sharpest increase in
ကမ္ဘာကောင်းစွာပဲကမ္ဘာအနှံ့သတင်းသမားတွေအဖမ်းခံရတာပြန်ပေးဆွဲခံရတာနဲ့အသက်ခံရတာတွေဟာမကြုံစဘူးလောက်အောင်မြင့်တက်လာခဲ့ပါတယ
်2022ခုနှစ်အတွင်းသတင်းသမား933ယောက်အဖမ်းခံခဲ့ရပြီး58ယောက်အသက်ခံခဲ့ရတယ်လို့ RSF ကဖော်ပြပါတယ်တရုတ်မြန်မာအီရန်နိုင်ငံတွေဟာသတင်းသမားတွေကိုအများဆုံးဖမ်းဆီးထောင်ချတဲ့နိုင်ငံတွေဖြစ်ပါတယ်။မက္ကဆီကိုယူကရိန်းစစ်ပွဲနဲ့ဟေတီနိုင်ငံတွေမှာ2022ခုနှစ်အတွင်းသတင်းသမားအများဆုံးသေဆုံးခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရုရှားကသတင်းမီဒီယာတွေအပေါ်ဖိနှိပ်တင်ကြပ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့ပြီးစစ်ပွဲနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်တင်ပြတဲ့သတင်းမီဒီယာတွေကိုအတင်းအကျပ်ပိတ်ပစ်ခဲ့ပါတယ်။ Keith Independent သတင်းစာရဲ့ Editor ဂျိုးโอกาลูตันโกก็တော့အခုလိုပြောဆိုပါတယ
် cover any war but especially so when it's a war that is in your country and
ဆစ်ပွဲတွေနဲ့ပတ်သက်ပြီးသတင်းယူဖော်ပြရတာဟာဘယ်တော့မှမလွယ်ကူခဲ့ပါဘူးအထူးသဖြင့်တော့ကိုယ်တိုင်းပြည်မှာဆစ်ဖြစ်တဲ့အခါကိုဟာသမန်သတင်းသမားတယောက်တည်းမကတော့ပါဘူးသတင်းယူသတင်းပို့ပြီးအင်ကိုအေးစစ်စစ်ပြန်ဖို့ဆိုတာကမဖြစ်နိုင်တော့ပါဘူးကိုတိုင်းမလုံခြုံတော့သလိုကိုမိသားစုလည်းမလုံခြုံတော့ပါဘူ
းစစ်ဖြစ်နေတဲ့နေရာတွေတင်သတင်းသမားတွေအတွက်မလုံခြုံတာမဟုတ်ပါဘူးမက္ကဆီကိုလိုနိုင်ငံမှာသတင်းသမားတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်တာအကြမ်းဖက်တိုက်ခိုက်တာတွေကြောင့်လည်းသတင်းသမားအများဆုံးသေဆုံးတဲ့နိုင်ငံဖြစ်လာပါတယ်ဒီလိုအဖြစ်အပျက်တွေရဲ့ရိုက်ခတ်ချက်တွေဟာအလွန်ကျယ်ပြန့်ပါတယ်လို့သတင်းအခွင့်ကာကွယ်ရေးအဖွဲ့ဖြစ်တဲ့ Article 19 အဖွဲ့ကပေါ်လာမာစီနိုကအခုလိုမြင်ပါတယ်
Bueno, la violencia letal por
What worries us most is lethal violence.
Aru lo champa tat tat mho rin ne patatwi. Chimaru ye so yin che twi ga ba le so ro. Tadin tama tiao atat khan ya le so ra ga. A chang ya na khu ko tat lai da ba. Ta khu ga tadin tama phit de lu ko tat lai da ba. Na ta khu ga ani san san phaw thauk tin pya ni de a chang ya ko ma tin pya nai aw tat lai da ba. Di kaisa a lon ko pyan than pi ta yaw mu a mya si shi ba de. A chao tia ko phan di da phit de lo.လလဆောဖော်ပြခွင့်ကိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ
်။တရုတ်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တဲ့အစိုးဆုံးနိုင်ငံအဖြစ်ဆက်ရှိနေပါတယ်။အခုအခါဟောင်ကောင်ကိုလည်းတင်းကျပ်မှုတွေလှုပ်လာပါတယ်။ဟောင်ကောင်မှာ Apple Daily သတင်းဌာနကိုထူထောင်သူ Jimmy Lai ရဲ့အမှုဟာဒီအခြေအနေတွေကိုဖော်ပြနေပါတယ်။ဟောင်ကောင်နိုင်ငံသားသတင်းတောက်များအသင်းက Keith Richback ကတော့
And so with these national security cases it puts everybody on notice
အခုလိုဟောင်ကောင်မှာ Jimmy Lai လို့ထင်ရှားတဲ့သူကိုအမျိုးသားလုံခြုံရေးဥပဒေနဲ့ဆွဲဆိုဖမ်းဆီးခံရတယ်ဆိုတာဟာဟောင်ကောင်မှာဘယ်သူကိုမဆိုအဲ့ဒီလိုဆွဲဆိုဖမ်းဆီးခံရနိုင်တယ်ဆိုတာကိုအသိပေးလိုက်တာပဲဖြစ်ပါတယ
်ကမ္ဘာနေရန်အနှံ့မှာလည်းတချို့အစိုးရတွေဟာတိကျတဲ့သတင်းတွေကိုရယူနိုင်ဖို့အခွင့်အလမ်းတွေကိုပိတ်ပင်တားမြစ်ထားပါတယ်ဥပမာအာဖဂန်ကတာလီဘန်အစိုးရလိုမျိုးဖြစ်ပါတယ်တာလီဘန်တွေက VOA သတင်းထုတ်ပြန်မှုကိုပိတ်ပင်ထားပါတယ်ဒါပေမဲ့သတင်းတောက်တွေကတော့ဆက်ပြီးထုတ်လွှင့်နိုင်အောင်လုပ်မယ်လို့ဆိုပါတယ် VOA အာဖဂန်ဌာနကရှိုက်စတာဆာဒတ်လမီကအခုလိုပြောဆိုပါတယ
် They trust us and they want to hear us and no matter what they will
အာဖဂန်တော်ရှင်တွေကကျမတို့ပုံမှာယုံကြည်မှုရှိပါတယ်ကျမတို့ရဲ့တင်ပြချက်တွေကိုကြားလို့ကြပါတယ်ဘယ်လိုခက်ခဲတွေပဲရှိရှိသူတို့ကကျမတို့ရဲ့သတင်းဖော်ပြချက်တွေကိုရအောင်ကြည့်ရှုနားတော်တာဆင်ကြတာပ
ါနိုင်ငံတကာကသတင်းလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်လို့ကိုစောမိုးကျော်တင်ပြပေးခဲ့တာပါခင်ဗျာဗီယိုအမေရိကန်တိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ ိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing တို့တို့ Channel 101တမမဟုတ် Thaicom 6တို့တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုအတန်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာအပြင်Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းတိုက်ရိုက်ကြည့်ရှုနှာစင်နိုင်ကြပါတယ်။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့အပတ်စဉ်စီးပွားရေးကဏ္ဍနဲ့အတူ2022ခုနှစ်အတွင်းတင်ပြပေးခဲ့တဲ့ရင်းမြေချားမှရုပ်ပုံလွှာနှစ်ချုပ်အစီအစဉ်ကိုတင်ပြပေးသွားဖို့ရှိပါတယ်။ပထမဦးဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်တင်ပြပေးကြပါမယ်။ကနေဒါနိုင်ငံမွန်ထရယ်မြို့မှာကျင်းပခဲ့တဲ့ဇီဝဂေဟစနစ်ဆိုင်ရာကုလသမဂ္ဂညီလာခံကနေတမိုင်းဝင်သဘောတူညီမှုတရက်ကိုနှစ်ပေါင်း100လောက်ကနိုင်ငံပေါင်း100လောက်ကလက်မှတ်ရေးထိုးလိုက်ကြပါပြီ။တဘာဝပတ်ဝန်းကျင်ကမ္ဘာရှားပါတိရစ္ဆာန်တွေနဲ့ဂေဟစနစ်အတွက်အရေးကြီးလာတဲ့မြင်နဲ့ရေပြင်နယ်နိမိတ်30ရာခိုင်နှုန်းကို2030ပြည့်နှစ်အလွန်မှာဖော်ဆောင်ဖို့သဘောတူညီလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးနားလောင်ကတင်ပြပေးမှာပါခင်ဗျာ
။ဖွံ့ဖြိုးမှုနှိမ်ကြတဲ့နိုင်ငံတွေအပါအဝင်ကမ္ဘာမြေတူးနဲ့ရေတူးတွေကာကွယ်ထိန်းနေတဲ့ရေထူးခြားလာတဲ့သမိုင်းဝင်သဘောတူညီမှုကိုကုလသမဂ္ဂညီလာခံကရရှိလိုက်တာပါ။COP 15 စီဝဂေယစနစ်ဆိုင်ရာကုလသမဂ္ဂညီလာခံအဆုံးသတ်တဲ့ဒီဇင်ဘာ19ရက်နေ့မှာပဲအဲ့ဒီလိုသဘောတူညီမှုရလိုက်တာဖြစ်ပါတယ်။ညီလာခံဥက္ကဋ္ဌကအခုလိုကြေညာသွားပါတယ
်။ ဝမ်တေစီကလစ်စ်ချင်းရဲ့時刻။今天啊
ကျွန်တော်ရှောက်ခဲ့ကြတဲ့ခီးရှည်ကြီးရဲ့ဆုံးဖြတ်တဲ့ဒီကနေ့ကတော့တမိုင်းဝင်အခါသမယနေ့လည်းဖြစ်ပါတယ်။ကမ္ဘာနေရာဆုံးမှာအစည်းအဝေးတော်တော်များကျွန်တော်တို့ကျင်းပခဲ့ပါတယ်။ COVID-19 ကပ်ရောဂါအဆိုးဆုံးအခြေမျိုးမှာတော့ကျွန်တော်တို့မယက်မနာလုပ်ခဲ့ကြပါတယ်။နောက်ဆုံးတော့ပန်းနံကိုရောက်လာကြပါပြီ။ကွန်မင်းမွန်ထရီယယ်ကမ္ဘာလုံးဆိုင်ရာဇီဝဂေယစနစ်ထိန်းသိမ်းမှုပေါင်းနဲ့အတူလုပ်ငန်းတွေကြီးကြပ်ကုကဲမဲ့မူပေါင်းတွေကိုပါချမှတ်လိုက်ကြပါပြီ
။ဒီသဘောတူညီမှုရဲ့အထူးခြားဆုံးအပိုင်းကတော့တဘာဝပတ်ဝန်းကျင်အပြင်ကမ္ဘာရှားပါတရိတ်ဆန်တွေနဲ့ဂေဟစနစ်အတွက်အရေးကြီးလာတဲ့မြေနဲ့ရေပြင်နယ်နိမိတ်30ရာခိုင်နှုန်းကို2030ပြည့်လွန်နှစ်မှာဖော်ဆောင်ဖို့ဆိုတဲ့အချက်ဖြစ်ပါတယ်။လက်ရှိမှာတော့မြေပြင်ဧရိယာ18ရာခိုင်နှုန်းနဲ့ရေပြင်ကတော့30ရာခိုင်နှုန်းကိုပဲကာကွယ်ထိန်းသိမ်းထားနိုင်ပါတယ်။နယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထူးတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကအဖွဲ့ဝင်နိုင်ငံတွေကိုအခုလိုတိုက်တွန်းပြောကြားသွားပါတယ
် Delegates at the COP 15 UN Biodiversity Conference in Montreal
Montreal မှာကျင်းပတဲ့ COP 15ကုလဇီဝဂေဟညီလာခံတက်ရောက်ခဲ့တဲ့ကိုယ်စားလှယ်တွေကသဘောတူညီမှုတရက်ချမှတ်နိုင်လိုက်ကြပါပြီအခုတော့သဘာဝတရားကြီးမပြည့်ယွင်းစေမဲ့ငြိမ်းချမ်းရေးသဘောတူညီမှုရလိုက်တာပါဒါဟာတိတ်အရေးကြီးတဲ့မူပေါင်းဖြစ်တဲ့အတွက်နိုင်ငံအလုံးလိုက်နာဆောင်ရွက်ကြစေချင်ပါတယ
်ဒီသဘောတူညီမှုအရ2030ပြည့်လွန်နှစ်မှာကမ္ဘာမြေကြီးရဲ့30ရာခိုင်နှုန်းကိုကာကွယ်ပေးနိုင်အောင်ဆောင်ရွက်သွားမှာဖြစ်ပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာလုပ်ငန်းစဉ်အတွက်နှစ်စဉ်ဒေါ်လာဘီလီယံ30ကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်ပရတိန်ကကမ္ဘာတော်ရင်တရိတ်ဆန်ရမုံငွေအဖွဲ့အပြည်ပြည်ဆိုင်ရာညှိနှိုင်းရေးမှူးဘာနဒတ်ဖစ်ချာဟိုဘာကရှေ့စင်ကိုချက်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ
် It's good for all species including us
ဒါဟာလူသားတွေပါဝင်မျိုးစိတ်အားလုံးအတွက်ကောင်းပါတယ်လူသားတွေရောကမ္ဘာမြေအတွက်ပါအရေးကြီးတဲ့သဘောတူညီမှုတစ်ခုလည်းဖြစ်ပါတယ်လက်ရှိစင်ကိုချက်ကတော့ဒီသဘောတူညီချက်တွေကဆိုင်ရပေါ်မှာပဲစကလုံးတက်တက်ပဲရှိမနေစေပဲတကယ်လက်တွေလှုပ်ရှားမှုတွေဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ်။ရီမန်းချက်တွေနဲ့ပန်းတန်ရောက်သွားဖို့အတွက်နိုင်ငံအားလုံးကအခုစပြီးတော့အကောင့်ထည့်ဖော်ဖို့လိုအပ်ပါတယ်
။ညီလာခံနောက်ပိုင်းမှာရမုံငွေကိစ္စဆွနေတဲ့အခါမှာတော့သဘောတူညီမှုရရေးလှမ်းလွဲမလို့ဖြစ်သွားခဲ့ပါသေးတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကိုရမုံငွေကူညီထောက်ပံ့ပေးရတဲ့ချက်တွေကိုလည်းသဘောတူညီချက်မှာတီးခြားထည့်သွင်းဖော်ပြပေးဖို့ကွန်ဂိုသမ္မတနိုင်ငံရဲ့တောင်းဆိုချက်ကိုမျက်ကွယ်ပြုပြီးညီလာခံဥက္ကဋ္ဌကသဘောတူညီချက်ကိုအတည်ပြုပေးလိုက်တာပါ။ကွန်ဂိုနိုင်ငံရဲ့သဘောတူညီမှုမပါတဲ့အတွက်ဒီသဘောတူညီမှုတရားဝင်မှမလားဆိုတဲ့မေးခွန်းတွေကတော့ထွက်ပေါ်ခဲ့ပါတယ်။ဗြိတိန်နိုင်ငံကတော့2030ပြည့်နှစ်မှာဇီဝဂေယစနစ်ဆက်လက်မပြတ်စေအောင်ထိန်းသိမ်းသွားဖို့ဗြိတိန်မှာဥပဒေအဖြစ်ပြဋ္ဌာန်းထားပြီလို့ပြောပါတယ်။ ခုလိုအပြန်အလှန်အကျိတ်နဲ့ဆွေးနွေးညှိနှိုင်းကြပြီးတဲ့နောက်မှာတော့မြေတုံးနဲ့ရေတုံးအပါအဝင်လေတုံးညညာမှုဥတုရာသီပြောင်းလဲဖောက်ပြန်မှုအကျိုးဆက်ကြောင်းရှားပါတရိစံတွေမျိုးရုံပြောက်ကွယ်မဲ့အရေးကကာကွယ်နိုင်ဖို့စတဲ့အချက်တွေပါဝင်တဲ့သဘောတူညီမှုကိုတရုတ်နိုင်ငံကကြားဝင်ညှိနှိုင်းမှုနဲ့သဘောတူညီမှုရခဲ့ကြတာလည်းဖြစ်ပါတယ
်။နောက်လောင်းတင်ပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။စီးပွားရေးအင်အားကြီးနိုင်ငံတွေကြားမှာအိန္ဒိယစီးပွားရေးဖွံ့ဖြိုးမှုကအများဆုံးဖြစ်နေတာကြောင့်အခုဆယ်စုနှစ်မကွန်ခင်မှာကမ္ဘာတတိယမြောက်စီးပွားရေးအကြီးဆုံးနိုင်ငံဖြစ်လာနေတဲ့လမ်းကြောင်းပေါ်ကိုရောက်နေပြီလို့ဗန္ဓာယီလုပ်ငန်းကြီးတွေကခန့်မှန်းထားကြပါတယ်။ကမ္ဘာတလောဖွံ့ဖြိုးမှုနှိမ့်ကွင်းနေတဲ့အခြေအနေကိုအိန္ဒိယအနေနဲ့ရှောင်လွှဲနိုင်ခြေရှိကြောင်းနယူးဒေလီမြို့တော်ကနေအန်ဂျနာပါစရစ်ချာသတင်းဆောင်ပါပေးပို့ထားတာကိုအခြေခံပြီးဒီသတင်းပိုင်းရဲ့စီးပွားရေးအစီအစဉ်မှာမှတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ကုမ္ပဏီတွေခိုင်ခိုင်မာမာတိုးတက်ဖွံ့ဖြိုးလာပြီးနောက်လစာလဲတိုးပေးလာတာနဲ့အတူပဲအိန္ဒိယကျွမ်းကျင်လုပ်သားတွေကြားယုံကြည်မှုရှိလာပြီးဂျိုင်းတီမာချန္ဒရာလဲကာသစ်တစီဝယ်လိုက်ပါတယ်ဂျိုင်းတီမာချန္ဒရာကဈေးကွက်ထိုးဖောက်ရေးဆိုင်ရာကျွမ်းကျင်သူဖြစ်ပါတယ
်
အိန္ဒိယစီးပွားရေးအတွက်ခမတ်တက်ကောင်းနေရှိပါတယ်ဒါအပြင်ကျွန်တော်တို့မိတ်ဆွေအတိုင်းအဝိုင်းအတွင်းမှာဆိုရင်လဲအလုတ်ပြောင်းကြတဲ့သူအများအပြားရှိပါတယ်စီးပွားရေးအကွက်အကွင်းပိုကောင်းရာကိုပြောင်းကြတာပါကျွန်တော်တို့လည်းအတူတူပါပဲကျွန်တော်ဇနီးဆိုရင်မကြခင်ကမှအလုတ်အစ်စ်ကိုပြောင်းထားတာပါ
COVID-19 ကပ်ဘေးရောဂါအပြီးအိန္ဒိယမှာခိုင်ခိုင်မာမာပြန်ပြီးအားကောင်းလာနေတာနဲ့အတူမာချန္ဒာနဲ့သူ့ဇနီးတို့လိုစားသုံးသူတွေဟာဆိုရင်အိန္ဒိယရဲ့ပြည်တွင်းဝယ်လိုအားကိုမောင်းနှင်သူတွေဖြစ်ပါတယ်ဥပမာအဖြစ်ကားလုပ်ငန်းကဏ္ဍမှာဆိုရင်နိုဝင်ဘာလအတွင်းရောင်းအားကစံချိန်တင်အမြင့်ဆုံးဖြစ်ခဲ့ပါတယ်။ကမ္ဘာတစ်လုံးမှာကြုံတွေ့နေရတဲ့ဖွံ့ဖြိုးမှုနှေးကွေးမှုမျိုးမကြုံတွေ့ရတဲ့အိန္ဒိယမှာယင်းနည်းမြုပ်နှံမှုသစ်တွေလည်းစီးဝင်လာနေပါတယ်။ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်စီးပွားရေးထိခိုက်နှောင့်နှေးမှုရှိနေပေမဲ့အိန္ဒိယရဲ့ဖွံ့ဖြိုးမှုကဒီနှစ်အတွင်းခုနှစ်ရာခိုင်နှုန်းနီးပါးရှိမယ်လို့ခန့်မှန်းကြပါတယ်။ဒီအချိန်ဟုန်ကဆက်ကောင်းနေမယ့်အနေအထားရှိပြီးဂျပန်နဲ့ဂျာမနီကိုကြောကကမ္ဘာမှာတတိယစီးပွားရေးအကြီးဆုံးနိုင်ငံဖြစ်လာရေးအတွက်အထောက်အကူဖြစ်စေမယ်လို့နယူးယောက်အခြေစိုက်ယင်းနှိမ့်နှံမှုလုပ်ငန်းကြီးမော်ဂန်စတန်လီနဲ့ S&P Global တို့ရဲ့လက်တလောဆန်းစစ်ချက်ကဖော်ပြပါတယ်။အိန္ဒိယအခြေစိုက်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation ကစီးပွားရေးပညာရှင် Epijit မူခွန်ဖရာယာကအခုလိုပြောပါတယ်
Even if it grows
900 gain nong kwe 600 gain nong law ပုံမှန်ဖွံ့ဖြိုးလာမယ်ဆိုရင်တော့ဒါကတိတာထင်ရှားတဲ့ဖွံ့ဖြိုးမှုဖြစ်ပါတယ
်ဆယ်စုနှစ်တည်းအတွင်းတရုတ်နိုင်ငံကိုနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေဝင်ရောက်လာချိန်မှာအိန္ဒိယရဲ့ကုန်ထုတ်လုပ်မှုကဏ္ဍကတော့နောက်ကျန်ခဲ့ပါတယ်တရုတ်နဲ့အမေရိကန်ပြည်ထောင်စုချာတင်းမာမှုတိုးလာတာနဲ့အတူပဲအိန္ဒိယအတွက်အခွင့်အလမ်းသစ်တွေထွက်ပေါ်လာနိုင်ပါတယ်ပြီးခဲ့တဲ့လအတွင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျင်းနဲ့ယယ်လင်ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းမှာတော့ကုန်စည်ထောက်ပို့မှုဂွင်းဆက် supply chains ရုရှားရဲ့ယူကရိန်းစစ်ပွဲနဲ့ COVID-19 ကပ်ဘေးရောဂါရဲ့တက်ရောက်မှုတွေကိုဦးစားပေးဆွေးနွေးခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားမှာပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့လည်းသူမကပြောပါတယ်။
The United States is pursuing an
approach ကျမတို့ရဲ့ကုန်စည်ထောက်ပို့မှုဂွင်းဆက်အတွက်လက်ရှိပထဝီနိုင်ငံရေးအရာလုံခြုံရေးအရာအနေဖြစ်စင်နေတဲ့နိုင်ငံတွေကနေခွာပြီးမဟာမိတ်နိုင်ငံတွေစီဖြန့်ဝေခွဲခြားနိုင်ရေးကိုအမေရိကန်ပြည်ထောင်စုကနေချဉ်းကပ်ဆောင်ရွက်နေပါတယ်ဒီလိုဆောင်ရွက်တာဟာကျမတို့အနေနဲ့အိန္ဒိယလိုယုံကြည်ရတဲ့ကုန်သွယ်ရေးမိဖက်နိုင်ငံတွေနဲ့စီးပွားရေးပေါင်းစည်းမှုကိုထဲထဲဝင်ဝင်ဆောင်ရွက်တာလည်းဖြစ်ပါတယ
်အမေရိကန်အခြေစိုက်နည်းပညာကုမ္ပဏီ Apple ကလည်း iPhone ထုတ်လုပ်မှုတချို့ကိုအိန္ဒိယကိုရွှေ့ပြောင်းမယ်လို့ခန့်မှန်းထားကြပါတယ်Apple ရဲ့ထုတ်ကုန်90ရာခိုင်နှုန်းကျော်ကတရုတ်မှာဖြစ်ပြီးတရုတ်ဟာလည်းအရေးကြီးဆုံးဈေးကွက်တစ်ခုဖြစ်ပါတယ်။ကုမ္ပဏီအနေနဲ့တရုတ်အပေါ်မှာအကြီးအကျယ်မှီခိုရမှုဟာဆိုရင်အန်ဒီယေရှိလာနိုင်ကြောင်းအထူးသဖြင့်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကရော့ကျလာတဲ့အရေးအယောင်မျိုးမတွေ့ရသေးတဲ့အတွက်ဖြစ်တယ်လို့အကြံပေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Design Shira and Associates ကပြောပါတယ်။ကမ္ဘာအကြီးဆုံး iPhone ထုတ်လုပ်သူဖြစ်တဲ့ Foxconn ရဲ့ဇန်ဇူးဆက်ယုံဟာဆိုရင်2020ပြည်နှစ်မှာစတင်ဖွင့်လှစ်ခဲ့ပြီးတဲ့နောက်ဆက်ယုံဝင်မှာပဲနေထိုင်အလုပ်လုပ်ကိုင်းတဲ့ဝန်ထမ်း3သိန်းကျော်ရှိပြီးတစ်နှစ်လုံးအပြည့်လုပ်ငန်းလဲပတ်နေတာဖြစ်ပြီး iPhone City လို့တောင်လူသိများပါတယ်။ စက်ယုံ၃ခုရှိပြီးဒီထဲကတစ်ခုဟာဆိုရင် Apple ရဲ့အခုနောက်ဆုံးထုတ် iPhone 14ထုတ်လုပ်တာဖြစ်ပါတယ် Apple လုပ်ငန်းကြီးကသူ့ရဲ့ထုတ်လုပ်မှုလုပ်ငန်းခွဲတွေကိုအိန္ဒိယမှာစတင်လုပ်ဆောင်နေပြီး BNN ကိုလည်းမျက်စိကျနေပါတယ်ဒီလိုထုတ်လုပ်မှုရွှေ့ပြောင်းရေးကလည်းမလွယ်ကူလှပါဘူးပြီးခဲ့တဲ့နှစ်ကအိန္ဒိယမှာ Apple ရဲ့ iPhoneခုနှစ်တန်းခွဲနီးပါးထုတ်လုပ်ခဲ့ပြီးဒါပေမဲ့ဒါဟာဆိုရင် Apple ရဲ့စုစုပေါင်းထုတ်လုပ်မှုရဲ့300ခန့်နှုန်းပဲရှိပါတယ်။ထိုင်ဝမ်လျှက်စစ်ပစ္စည်းကုမ္ပဏီ Foxconn နဲ့ဒေတာကန်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Bidenta တို့ကလည်းတပိုင်းလျှက်ကူပစ္စည်းတွေထုတ်လုပ်ရေးအတွက်ဒေါ်လာ 19.5 ဘီလီယံတန်ဆက်ယုံတစ်ခုအိန္ဒိယမှာတည်ဆောက်မယ်အကြောင်းကြေညာထားပါတယ်။အိန္ဒိယအခြေစိုက် Observer Research Foundation ရဲ့စီးပွားရေးပညာရှင်FHJ Mukhon Praya ကအခုလိုပြောပါတယ်
။ Now India probably is
ဖွံ့ဖြိုးရေးဖြစ်ထွန်းလာမယ့်ဒေသတစ်ခုအဖြစ်အိန္ဒိယကိုအခုအချိန်မှာရှုမြင်နေကြတာဖြစ်နိုင်ပါတယ်။ဒါကမျှော်မှန်းချက်ဖြစ်ပြီးကနဦးအရေးလက္ခဏာတွေလည်းရှိနေပါတယ်။ဒါကြောင့်လဲကမ္ဘာယင်းနှိမ့်မြုံနှံမှုတွေတရက်ယင်းနှိမ့်မှုနဲ့ကမ္ဘာငွေကြေးအရင်းနှီးတွေလည်းအခုအချိန်မှာအိန္ဒိယအပေါ်မှာပုံအောနေကြပါတယ်
။အိန္ဒိယပြည်သူတွေဟာဆိုရင်ပြည်ပမှာအလို့အကန့်အခွင့်အလန်းရှာတတ်ကြတာပါ။အခုတော့အိန္ဒိယပြည်သူအများအပြားကအချိန်မှန်နေရာမှန်ဖြစ်ပြီလို့ယူဆနေကြပါတယ်။ဈေးကွက်ထိုးဖောက်ရေးဆန်ရကျွမ်းကျင်သူတန်ယာထန်တွန်ကအခုလိုပြောပါတယ်။
I think India has great potential across
India ရဲ့ကဏ္ဍပေါင်းစုံဒေသပေါင်းစုံနဲ့မြို့ကြီးမြို့ကလေးအားလုံးမှာအလားအလာကောင်းတွေကရှိနေပါတယ်
။ဒါပေမဲ့လို့လဲနိုင်ငံတွေရဲ့စီးပွားရေးအပေါ်မှာထိခိုက်စေတဲ့ငွေကြေးဖောင်းပွားမှုနဲ့ကမ္ဘာတစ်လွှာစီးပွားကြမဲ့အရေးစိုးရိမ်ချက်တွေကြောင့်အိန္ဒိယရဲ့ဖွံ့ဖြိုးမှုအရှိန်ဟုန်မှာအန္တရာယ်ရှိတယ်လို့လဲစီးပွားရေးပညာရှင်တွေကသတိပေးနေကြပါတယ်ရှင်။
မတင်ကြီးတိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျ။ဗီအမေရိကန်တန်ကနေတင်းနဲ့လာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့2022ခုနှစ်အတွင်းရက်ကူးခဲ့တဲ့ရေမြေချားမှရုပ်ပုံလွှာအစီအစဉ်တွေကတချို့ကိုကိုအောင်ကပြန်လည်စူးစီးတင်ပြပေးထားပါတယ်ခင်ဗျာ
2004ခုနှစ်ကဒီကိုပြောင်းလာပါတယ်အဲ့မှာတချင်းလာဆိုရဲ့ရှင်အဲ့ဟိုဇေရုံအကြောင်းကနေပြီးတော့ဟိုရမုံဘွဲ့စုလာဆိုတော့ဒီမှာနောက်ဟိုကဗျာဆရာကြီးဦးတင်မိုးရဲ့နောက်ဦးစွမ်းကြီးရဲ့သူတို့တွေနဲ့ကဒီမှာရှိနေရတယ်အဲ့ဒါညငါနှမတဲ့ဒီမှာလာနေပါလားတဲ့ငါတို့တွေဝိုင်းပြီးတော့အမှုပြညာကိစ္စတွေပြန်လဲထုံးအောင်လုပ်ကြရအောင်ဆိုပြီးကျမကိုပြောတယ်တော့ကျမဒီကိုရောက်လာတာပါဒီမျိုးကိုပြောင်းလာတဲ့သဘောကအဲ့ဒါပါပဲရှင်ကြတော့လေမဟိုဗမာပြည်လေးလို့ဖြစ်တာပေါ့တယ်လီဖုန်းရှိရဆိုလို့ရှိရင်ကိုမိတ်ဆွေတွေလေတခုခုပေါ့နော်နေမကောင်းနေဘူးလို့ပေါ့ဆိုဖုန်းဆက်တာပေါ့ဟဲ့လို့ငါနေမကောင်းဘူးသူမစားတော့မကောင်းဘူးပေါ့ဆိုလို့ရှိလို့ရှိရင်အင်းနေရောက်လာပြီးဟိကွက်တွေပို့ရတဲ့မိတ်ဆွေတွေရှိတယ်အဲ့လိုပဲခုကျမဒီဟိုဘလော့ခေါ်မလဲသွေးလေးပဲလားဆိုတော့ခုနောက်ပိုင်းပြရလာတဲ့ယောဂကြတော့တယ်ပဲလေကိုယ်တိုင်ထိုးဖို့ဆိုတော့ကျမလက်ကလေးသေးတယ်မတန်ဘူးလေမတန်တဲ့တကြောင်ကိုယ်တိုင်မလုံးနိုင်တဲ့အတွက်ကြောင့်မလို့ဒီမှာဆေးရောက်တဲ့နေကလေးရှိတယ်သူတို့တွေကလာခုပါတယ်ရှင်နောက်ကျမယူထားတဲ့ဒီဘယ်ခေါမလဲကိုအများအားသွားရတဲ့ဈေးကန်းကလည်းမမဆောင်ဝင်ရှိပါရဲ့ရှင်အဲမမဆောင်ဝင်ရှိတဲ့ဈေးကန်းကိုကျမတို့သွားတော့ဒေါက်တာကျော်သိဦးလို့ခေါ်ပါတယ今晚哭表示我呢今年要今晚你们你来看一下明明路今晚过带米过把给咱们洗路 ။ဘာကိသမနဲ့မှကျမနဲ့ဘာမှမဖြစ်ဘဲနဲ့ကျမထွက်လာခဲ့တာပဲလေ။ထွက်လာတာကကျမအင်္ဂလန်မှာသွားပြီးတော့ဖရာထီတီမှာသွားလုပ်ပေးတာပါ။အဲ့ဒါနေပြီးတော့ဒီမှာဝင်လဲတာရှင့်။ဒီကိုရောက်တာကျမ98ကရောက်တာပါ။98 August ကကျမရောက်တယ်။ကျမတိုင်းပြည်ငင်းငင်းလေးကျမဆောင်းလို့ပြန်မှုကျမတက်ကိုရှေ့ဖို့လို့ကျမစောင့်ရှောက်ပါမယ်လို့ပဲကျမပြည့်စက်ကိုပြောနေတာ
။
นัทถ่าลาย7นาทีกว่า9นาทีแล้วส่วนแล็บโกสเปนซีตัวได้สเปนซีอ่ะมินิท20แล้วจ๋าเลยป่ะเนาะพี่รอแล็บโกยาตัวเพียง Monday to Friday ตัวได้ตะคายนี้จ๋าเองอลุมาได้อัปเดตจ๋าเองตะคายนี้จ๋า Saturday or Sunday ก็ตัดไปแต่ไม่ตะนี้ก็ไม่พูป่ะเนาะ
ကို2014တုန်းကအမေက diversity visa ပေါက်တုန်းကရောက်လာတာပါအဲ့တော့တမီတောက်စုလုံး2014တုန်းကပြောင်းရွှေ့ပြီးတော့ခုရောက်တာ7နှစ်လောက်ရှိတော့မှာပဲเนาะအမေရိကရောက်ချင်းတုန်းက North Carolina မှာနေခဲ့တာပါပထမဦးဆုံးဟာ mixed race တွေရှိတော့ mixed race နဲ့အရင်ဆုံး North Carolina မှာနေပြီးတော့မှ Virginia ကိုပြောင်းရွှေ့လာတာပါmedical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာစိတ်လေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နည်းလမ်းအသစ်တွေရှာဖွေတဲ့အတွက်သုတေသနလုပ်ပါတယ်အင်္ဂလိပ်စာကိုစောစောစီစီသင်ယူဖို့အတွက်ရဲ့ပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘယ်လိုတွေဘာတွေလုပ်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့ရဲ့ဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီအမေရိကလာပြီးကြောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော
်ဒေါက်တီတာလည်းဒီလောက်ကိုလုံးလို့ရတယ်အနောက်အသက်အရွယ်ခြေတင်းအထိ65နှစ်80အထိရဲ့ဒီကောက်ကိုအေးဆေးကျန်းမာနေသေးရဲ့မောင်းလို့ရတယ်ဆိုတဲ့ဟာကိုကျွန်တော်သိသွားတဲ့အခါမှာ
အဲအပ်တန်နေရောအပြည့်ပဲ
ကိုပိုင်ကလည်းကိုမောင်းတယ်တနည်းရှိပြီကတနည်းပြည့်တော့မယ်ဒါပေမဲ့အခုတနည်းပြည့်လို့ဆိုရင်ဒီတနည်းပြည့်ပြီးသွားပြီဆိုရင်ကျွန်တော်ဝင်ငွေရတော့2သိန်းနဲ့2သိန်းမီပါတော့တော့ကျွန်တော်ရှိလိုက်ပြီဘက်ကောကျွန်တော်စာမောင်းပြတဲ့ချိန်က2018ပေါ့ဗျာဧပြီလမှာကျွန်တော်သင်တန်းတက်တယ်ဗျာဒီ commercial license ပေါ့ဗျာเนาะဒီ professional license ကကျွန်တော်ကသင်တန်းတက်มาရတာလေသင်တန်းတက်มาရတော့ C1 လို့ခေါ်တဲ့ဒီ truck driving school Indiana ပြည်နယ်ရဲ့ Indiana Police မှာရှိနေတဲ့အဲ့ driving school ကိုကျွန်တော်ကျောင်းသွားတက်ပါတယ်တက်ပြီးတော့မှအဲ့ကျောင်းကနေမှကျွန်တော်ကကျောင်းသင်ပြီးတော့မှကျွန်တော် license ဖြည့်ရပါတယ် license ဖြည့်ပြီးတော့မှအဲ့ license ရပြီးတော့မှကျွန်တော်ကဒီကားမောင်းတဲ့နေရာကိုကျွန်တော်ရောက်လာတာပါကျွန်တော်အမေရိကကိုဗျာ2004ခုနှစ်ဩဂတ်စ
17ရက်နေ့ညပေါ့နော်ညအာ7နာရီခွဲလောက်မှာအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့စက်ရောက်တယ်ဗျာကျွန်တော်ပထမဆုံးဗျာကျွန်တော်တို့ကားစက်ယုံလေးတစ်ခုမှာကျွန်တော်လှုပ်လှုပ်ပါတယ်မှာလှုပ်လှုပ်နေနေလေကျွန်တော်အက်ဆီဒန့်တစ်ခုဖြစ်တယ်ဗျာအက်ဆီဒန့်ဖြစ်တော့ကျွန်တော်ဒီချီဖမိုးပေါ့ဗျာချီချောင်းလေးတွေကျွန်တော်ဖြတ်လိုက်ရတယ်ဖြတ်ပြီးတော့မှအဲ့ဖြတ်နေဖြတ်ပြီးတဲ့အချိန်မှာပဲကျွန်တော်ကအဲနားနေတဲ့အချိန်မှာကျွန်တော် college school ကျွန်တော်တက်ဖြစ်တယ်ကျွန်တော်ဟို industrial technology နဲ့ဗျာအကျွန်တော်ပွဲရခဲ့တယ်ကျွန်တော်ကဒီကားမောင်းဖို့အတွက်ကိုအစတည်းကရည်ရွယ်ချက်ကိုရှိထားတဲ့အတွက်ကြောင့်ကျွန်တော်ကဒီကားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်လေ့လာပြတယ်အဲ့ကာလမှာတည်းကျွန်တော်လေ့လာပြတယ်ပေါ့နော်လေ့လာပြီးတော့မှကားမောင်းဖို့အတွက်ကျွန်တော်ကအဲ့လိုမျိုးသုံးဖြတ်ခဲ့တာ
တော်ရဲ copy မြန်မာ copy ပေါ့မြန်မာ copy တွေကိုဒီနေ့ဟိုလော်ပြီးဝိုင်း promotion လုပ်ဖို့လဲကျွန်တော်ပြင်ဆင်နေကြတယ်ဘန်ကောက်မှာတော့အရင်တုန်းကတော့ပွဲတွေလာဘူးလေဒါပေမဲ့ဟိုမြန်မာ copy ကြီးပဲအခုလိုမျိုးလုပ်တဲ့ပွဲကတော့ဒါပထမဆုံးပဲဘာကြောင့်လဲဆိုတော့ကျွန်တော်မြန်မာ copy ကိုသေချာလေးသူတို့ကိုသိစေချင်တယ်အဲ့တော့အရွယ်စားမတူတာတွေထုတ်လုပ်ပုံမတူတာတွေအဲ့ဒါတွေအကုန်လုံးကိုကျွန်တော်ကသေချာလေးဟိုတော်ပြမယ်တော်ပြမယ်ဟိုတုန်းကတော့ကျွန်တော်တို့ကကော်ဖီတွေကိုတိတိကျကျပြင်ဆင်လို့မရဘူး။အခုကတော့တိတိကျကျပြင်ဆင်တယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီကော်ဖီလော်တာကိုလည်းမနေရမှကျွန်တော်တို့လော်ပြီးတော့ချက်ချင်းကျွန်တော်တို့ဖြော်တိုက်နိုင်တယ်။နောက်တစ်ခါအမျိုးအစားမတူတဲ့လူတွေ။အမျိုးအစားမတူတဲ့ကျွန်တော်တို့ကော်ဖီတွေ။နောက်အမျိုးအစားမတူတဲ့လော်နီးတွေလည်းကျွန်တော်တို့ဟိုဟာဖြော်တိုက်ခဲ့ပါတယ်။အများဖြစ်တော့ကော်ဖီတွေကိုလော်ကြလို့ရှိရင်ကျွန်တော်တို့ espresso ကော်ဖီတွေအတွက်ကတစ်မျိုးလော်ပြီးတော့ drip ကော်ဖီတွေကတစ်မျိုးလော်ပါတယ်။အခုကတော့ကျွန်တော်တို့အဲ့နှမျိုးလုံးကိုဟိုဖြော်တောက်လို့ရတယ်ကော်ဖီပြီးလော်နီးတစ်ခုနဲ့ကျွန်တော်လော်ပြီးတော့နှမျိုးလုံးပြောလိုက်ပါလေ ပထမဆုံးကျွန်တော်တို့နဲ့အိန္ဒိယနိုင်ငံတွေမှာကျွန်တော်အရင်ဆုံးစပြီးတော့သွားမယ်နောက်တစ်ဆင့်ကျလို့ရှိရင်တော့အာရှအဆင့်ကိုသွားမယ်နောက်တစ်ဆင့်ကျရင်တော့ဥရောပအနောက်နိုင်ငံတွေကိုကျွန်တော်သွားဖို့အတွက်အဆင့်ချင်းကျွန်တော်ရည်ရွယ်ချက်ရှိပါတယ်ကျွန်တော်တို့ရဲ့သွားတဲ့ပုံစံကတော့ကျွန်တော်အနေနဲ့အခြားသောလူကိုဖြန့်ချီခွင့်ပေးတာမျိုးဆိုတာကျွန်တော်ကိုယ်တိုင်အမယ်အပစ္စည်းကိုကိုယ်တိုင်ဖြန့်တာဖြစ်ပါတယ်အလုံးလုံးစေတော့ကျွန်တော်အနေနဲ့ကမ်ဘောဒီးယားမှာကျွန်တော်စာဖြန့်နေပါပြီနောက်တစ်ခါကျတော့ကျွန်တော်စင်ကာပူမှာဖြန့်ဖို့အတွက်ကျွန်တော်ဒီရက်ပိုင်းမှာကျွန်တော်ဆက်လုပ်ဖို့ရှိပါတယ်ဖြည်းဖြည်းချင်းနဲ့နိုင်ငံတွေပို့ပြီးတော့တိုးချက်သွားမှာရှိပါတယ်ဆက်ဆိုင်လို့ဒီအလုပ်ကိုပဲကျွန်တော်ထက်ချဲ့တွင်ကိုစဉ်းစားတာပါအဲ့တော့ပြောရမယ်ဆိုတော့ကျွန်တော်ကော်ဖီကိုအတက်နိုင်ဆုံးစိုက်ခင်းနေရနေပြီးတော့စားသုံးသူဒီအရောက်ပေါ့နော်ကျွန်တော်ပို့ဖို့အတွက်ပြောင်းနေတာလေအဲ့တော့နည်းပညာတွေထပ်သုံးမယ်ဒီချက်ပို့ကောင်းတဲ့ blockchain တွေအခြားသောဟိုနည်းပညာတွေထပ်သုံးပြီးတော့ကျွန်တော်ပို့ပြီးတော့ကော်ဖီရဲ့အရေးသွေးနဲ့အရေးအတွက်ကိုပို့ပြီးထုတ်လုပ်ဖို့ကျွန်တော်အနေနဲ့နောက်5နှစ်စီမံလို့ကျွန်တော်ဆွဲထားပါတယ်ကျွန်တော်ဆွဲထားတဲ့အစီအမံကိန်းကတော့2028လောက်ကြာလို့ရှိရင်ကျွန်တော်ကဒီ region နဲ့မှာ coffee နဲ့ပတ်သက်တဲ့လူကြတယောက်ဖြစ်ချင်ပါတယ်ဘာသနာမူကစုပဲစိတ်ထားချိန်ပါလာရတနာကို
မွေအိုင်ဝါမှာနေပြီးတော့ဒီမြန်မာနိုင်ငံသားကနေပြီးတော့တပေါင်းကျော်နေထိုင်ကြပါတယ်။အာတိုင်းရင်းသားပေါင်းစုံပေါ့နော်။အဲရခိုင်လူမျိုးကတော့နေပြီးတော့900ကျော်ရှိပါတယ်။ဒီဒမွိုင်းကိုကြားတဲ့အခါကျွန်တော်တို့ရခိုင်လူမျိုးတွေကတန်ထောင်နဲ့10ခုနဲ့လောက်မှနေပြီးတော့အာအရှိရှနေထိုင်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကကျွန်တော်တို့ရောက်လာတဲ့အချိန်မှာ ဓမ္မမြို့မှာရခိုင်သားဆိုရင်ကျွန်တော်တို့က10ရောင်းမြောက်ပါကျွန်တော်ဆိုရင်10ရောင်းမြောက်ပါအဲကြောင့်အဲ့ဒီ10ရောင်းမြောက်မှာနေပြီးတော့ကျွန်တော်တို့ဒီလိုဘောဓဘာသာကျောင်းတော်ကြီးဖြစ်ဖို့ဒီလိုမျိုးပွဲတော်ကြီးကျင်းပဖို့အတွက်ကျွန်တော်တို့အချင်းယူပြီးတော့အဲငွေအားလူအားအာကျွန်တော်တို့အများကြီးအားစိတ်ခဲရပါတယ်
အမေရိကန်ကို2015ဖေဖော်ဝါရီတုန်းကရောက်ပါတယ်ကျွန်တော်မိသားစုပေါ့နော်အာလင်မယားရယ်ကလေးနှစ်ယောက်ရယ်နဲ့ကျွန်တော်အမေရီလိုမျိုးတက်ဆက်ပြည်နယ်ကိုကျွန်တော်ပထမဆုံးရောက်ခဲ့တယ်ခင်ဗျလာခဲ့တာတော့ refugee အနေနဲ့လာခဲ့ပါတယ်ကျွန်တော်အဲ့ဒီမှာ2020မှာကျွန်တော်အခုလက်ရှိနေတဲ့ဒါဒမိုင်းမြို့ကိုကျွန်တော်ရောက်ရှိလာခဲ့တယ်ဝါရာ
ကြည့်ရတယ်မှာပဲအမေတော့ဒီကိုလူမျိုးတွေကိုဘာသာတွေကိုသာသနာတွေအဲဒီနေရာမှာဒီလူမျိုးတွေဒီမြန်မာပြည်သူပြည်သားတွေမိမိတွေရိုးရာမိမိတွေအစဉ်လာတွေရိုးရာပွေးတွေအစဉ်လာပွေးတွေကအစကောင်းလုံးကိုထိမ့်သိမ့်နိုင်အောင်တက်နေဆုံးကြိုးစားပြီးတော့နေတယ်
2022ခုနှစ်တွင်ရုပ်ကူခဲ့တဲ့ရေချားမြေချားရုပ်ပုံလားစီစဉ်နေတဲ့ကတချို့ကိုကိုအောင်ကပြန်လည်စူးစီးတင်ပြပေးကြတော့ခင်ဗျာဗီအမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါတနင်္လာနေ့အတွက်အပတ်စဉ်အစီအစဉ်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲခင်ဗျာခုဆက်ပြီးတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဦးတမောင်တန်းကလည်းကြီးညာပေးပါအောင်မယ်ခင်ဗျာ
စီပြစ်လိုက်တယ်လို့ရုရှားကပြောလိုက်တဲ့ချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကနေရုရှားကိုထုတ်ပယ်ထားဖို့ယူကရိန်းကတနင်္လာနေ့မှာတောင်းဆိုဖို့စီစဉ်လိုက်ပါတယ်ယူကရိန်းနယ်စပ်ကနေမိုင်380กว่าရုရှားနယ်မြေထဲမှာယူကရိန်းဒရုန်းကိုပစ်ချလိုက်တာဖြစ်တယ်လို့ရုရှားကတနင်္လာနေ့မှာပြောကြပါတယ်ဒရုန်းပိုက်ဆတွေကြောင့်လူ3ယောက်သေဆုံးခဲ့ကြောင်းကာကွယ်ရေးဝန်ကြီးဌာနကိုကူကပြီးရုရှားသတင်းတွေကဆိုပါတယ်ယူကရိန်းဘက်ကတော့ဘာမှပြောဆိုတာမရှိပါဘူးယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဘယ်ဘက်မှမလိုက်တဲ့တရုတ်ရဲ့ရည်ရည်ချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကကာကွယ်ပြောကြားလိုက်ပြီးလာမယ့်နှစ်မှာရုရှားနဲ့ပူပြီးနက်နက်ဆိုင်ဆိုင်ဆက်ဆံမယ်လို့လည်းပြောလိုက်ပါတယ်။ဒေသတွင်းမှာကျင်းပနေတဲ့ညီလာခံတစ်ခုကိုမစ္စတာဝန်ကြီးကဗီဒီယိုနဲ့မနေ့ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရုတ်မူဝါဒကိုလည်းသူကပြင်းပြင်းထန်ထန်ဝေဖန်ပယ်ချလိုက်ပါတယ်။ရုရှားတဲ့တရုတ်ရဲ့မဟာဗျူဟာဆိုင်ရာအပြန်အလှန်နက်နက်ဆိုင်ဆိုင်ယုံကြည်မှုနဲ့နိုင်ငံငါအကျိုးရှိစေတဲ့ပူပေါင်းဆောင်ရွက်မှုတွေကိုမြင့်တင်သွားမယ်လို့မစ္စတာဝါယူကပြောပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တံပရဝိမင့်ပေါ်ဆွဲဆိုထားတဲ့အမှုတွေကနောက်ဆုံးကြာရှိတဲ့အာဂရီလိုက်စားမှု၅မှုကိုလာမယ့်ဒီဇင်ဘာ30ရက်နေ့မှာအပိတ်သက်အမိန့်ချမှတ်ဖွယ်ရှိပါတယ်ကမာယုသတင်းမီဒီယာကိုပူးတွဲတူထောင်လက်ဖြစ်ကမာယုမီဒီယာရဲ့ထုတ်လို့ရေးမှုလက်ဖြစ်သူကိုဟန်တာချင်းကိုအီလက်ထရောနစ်ပုံမှန်33နဲ့ကမာယုမျိုးနယ်အင်းစိန်တောင်တွင်အထူးတရားရုံးကနေထောင်တန်း၅နှစ်ထပ်မံအမိန့်ချမှတ်လိုက်ပါတယ်
နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဦးတမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်တွေကတော့မကြခင်ပြည့်စုံတော့မှာမို့အစီအစဉ်ထုတ်လို့ရမှုကတော့ကိုဆန်ကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇေနပ်အဗ်ဒါရာမန်နဲ့ဂျိုဂီလို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ VOA American တန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာပါ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမှန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.